အမေရိကန်ပြည်ထောင်စုအနေနဲ့နောက်နှစ်ဆောင်းဦးရာသီအရောက်မှာကိုဗစ်ရောဂါအဆုံးသတ်နိုင်ရေးရည်ရွယ်ချက်ကိုအကောင်အထည်ဖော်နိုင်ဖို့အတွက်ကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုကိုတိုးမြင့်သွားမှာဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးဆက်လက်လှူဒန်းသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေနဲ့နိုင်ငံတကာအဖွဲ့အစည်းအသီးသီးကခေါင်းဆောင်တွေပါဝင်တဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်ရေးအွန်လိုင်းဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ပဋိပက္ခဖြစ်နေတဲ့ဒေသတွေအတွင်းကပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးပေးပို့နိုင်ဖို့အတွက် Johnson & Johnson ကာကွယ်ဆေးကုမ္ပဏီနဲ့ Covax ကာကွယ်ဆေးရရှိရေးအစီအစဉ်တို့အကြားမှာအမေရိကန်ပြည်ထောင်စုအနေနဲ့ဂျားဝင်ညှိနှိုင်းဆောင်ရွက်ပေးနိုင်ခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Blinken ကပြောဆိုခဲ့ပါတယ်ခင်ဗျာ။